ချင်ပြည်နယ်တနိုင်းဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNY အကြမ်းမှာတိုက်ပွဲတွေထပ်မံပြင်းထန်လာပြီးစွန်ပရာဘွန်ဒေသဖက်မှာတော့နှစ်ဖက်တပ်တွေကြားစီးရီတင်မာမှုတွေမြင့်တက်နေသလိုတိုက်ပွဲငယ်တွေလည်းဖြစ်ပွားနေပါတယ်။တိုက်ပွဲအရှိန်တွေလျှော့ချဖို့အတွက်အစိုးရတပ်မတော်နဲ့ KNY အကြမ်းမှာထပ်မံတွေ့ဆုံဆွေးနွေးရဟာလည်းဒီကနေ့ထီတော့မရေမရရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါရှင်။
ဟုတ်ကဲ့ရွှေမော်ပြင်းမော်ရီရှိရာတနိုင်းဒေသမှာဇန်နဝါရီလကုန်ပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲအတံကြာငြိမ်သက်နေခဲ့ရကဒီရက်ပိုင်းတွေတွင်မှာတိုက်ပွဲတွေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်တနိုင်းဒေသအပြင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်မလ9ရက်ကနေတပ်တော်ဘက်ကနောက်ထပ်တစ်ဆင့်26နာလို့တိုက်ပွဲတွေဖြစ်လာတာဖြစ်ပါတယ်အရင်ကတည်းကထူးပြီးမှရောက်တဲ့နေရာကလည်းဒီပြင်းမော်ရွှေမော်ဘက်မှလည်းဆက်ပြေတော့ပြန်ထူးကြတယ်။နောက်ဒီကျေးရဲတက်ချင်းစစ်လေးနေမယ့်ဘက်မှလည်းသူတို့ကပြန်နဲ့အရှိချင်းနဲ့ပြန်ထူးကြတယ်။ဆိုတော့9ရက်နဲ့6ရက်နဲ့မှတော့ဘေးပြင်တက်ပွိုင်းဒီနောက်လက်နက်ချီနေတဲ့ပြည်သူ့အဲ့ဘက်မှတက်ပွိုင်းတွေပြန်ဖြစ်တာဖြစ်ပါရဲ့ခင်ဗျ။
တမရဘက်ကတော့တနိုင်းဒေသမှာ KIA ကတယံဇာတတွေကိုတရားမဝင်တူဖို့ထုတ်လုပ်နေတာကြောင့်နေမြေရှင်းလင်းရေးဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားခဲ့ပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာပင်းင်းနဲ့ရွှေတူဖို့ရနန်ကုန်းမော်ဘက်မှာအရက်သားပြည်သူ3000လောက်ပိတ်မိနေခဲ့ပါတယ်။တနိုင်းမြို့ကန်တဦးကတော့လက်နက်ကြီးပစ်ခတ်တံတွေကို3-4ရက်ဇက်တိုက်ကြားနေရကြောင်းနဲ့တိုက်ပွဲဖြစ်ပွားရာဒေသမှာဒုက္ခသည်တွေရှိမရှိကိုမသိရကြောင်းအခုလိုပြောပါတယ
်အရင်3ရက်လောက်ကနေဇက်တိုက်ကြားရတာဟိုမီလီယာထီလောက်အဲဒီနေ့တော့ခုဟိုတိတော့မကြားရဘူးခုနေ့ဆိုရင်တနေ့ကုန်ရောညလုံးရောကြားရပဲကျွန်တော်အဲ့ချိန်မှလူရှိရင်ဒလားမရှိရင်ဘူးလားဆိုတာတော့ဆက်တွေ့လို့မရဘူးဖြစ်နေတယ်မှာဆောင်ဒီမှာသူတို့ဒီတလိုင်းမှာရှိနေတဲ့စက်ကြောင်လေးကြောင်ကလာတော့ဖတ်တူးလာတာတော့မရှိဘူးခင
်ဗျပြီးခဲ့တဲ့လပိုင်းအတွင်းက KIA ဘက်ကလန်ဒရာတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့ပူတာအိုမြစ်ကြီးနားလမ်းကဆွန်ပရာဘွန်ဒေတာဘက်မှာတော့အစိုးရဘက်ကစစ်အင်အားတွေတိုးမြင့်တာရှိတယ်လို့တိုက်ပွဲငယ်တွေလည်းမကြာခဏဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီဆွန်ပရာဘွန်ပူတာအိုလမ်းတစ်ကျော်ဘက်မှာလည်းတပ်မတော်ကတော့တော်တော်များများထူးခြားတာအတွေ့ရပါလေအလုံးဝရင်းနဲ့ဒီတပ်မတော်ဒီစစ်ကြောင်းတွေထူးခြားတာတွေ့ရပါလေဆိုတော့အဲ့ဒီကြေရင်နဲ့တော့အချိန်မရတော့တိုက်ပွဲတော့ဖြစ်လာတဲ့အလားအလာပဲရှိပါတယ်ဒီဖြစ်တွေ့ရင်ဆက်တိုက်ပွဲတွေတော့အဲ့ဘက်မှာလည်းမကြာခဏဆိုတော့အဲ့တိုက်ပွဲတော့ဖြစ်တာတော့ရှိပါတယ်ဒီမှာချင်းချင်းကြေကြေပြင်းပြင်းထန်ထန်တိုက်ပွဲတွေတော့မဟုတ်ဘူးပေါ့ဒီလိုရင်ဆက်တိုက်ပွဲတွေတော့ဖြစ်ပါလေ
ပူတာအိုမြင့်ကျင်းကြလမ်းမှာတိုက်ပွဲတွေဖြစ်ပွားပြီးအသွားအလာတွေပြက်တောက်နေတာကြောင့်ပူတာအိုမြို့မှာလောင်စာစီနဲ့ဆတ်တောက်ကုန်ဈေးတွေမြင့်တက်လာနေပါတဲ့လွန်ခဲ့တဲ့လပိုင်းတွေကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတရုတ်နိုင်ငံအာရှရေးရာအထူးတပ်တမန်ရဲ့ဂျာဝင်စစ်ဆေးမှုအရဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှတို့ဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာဖေဖော်ဝါရီလ1ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့ပေမဲ့ထပ်မံတွေ့ဆုံဖို့ကိုနှစ်ဖက်လုံးကဆန္ဒရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လောလောဆယ်မှာတော့နှစ်ဖက်ထပ်မံတွေ့ဆုံရေးဟာမေးမယားရှိနေကြောင်းကိုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အဲ့ဒါလူကြီးပိုင်းရဲ့ဒီအစီအစဉ်ကတော့ကျွန်တော်တို့ဘာမှမကြားမိဘူး။အဲမွားကြီးကတော့ဆက်ပြီးမှဆွေးနွေးဖို့တွေ့ဆုံဖို့ဆိုတာကတော့အလုံးတည်တဲ့အတိုင်းဖြစ်ပါတယ်။ဒါမှเอจิงเปรอตุ่ยมาเปเนี่ยมาตุ่ยมาสุดแล้วดีอดิสิกตรินเนี่ยก็เราเราไม่ช้าไปหรอกครับ
ဒီရပိုင်းတွင်အတွင်းမှာတော့ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာလဲအစိုးရတက်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU အကြားမှာတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ1000ကျော်လောက်ဟာလဲစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်